ရှေးဝါရလှုပ်ရှားမှုလို့ထင်ရှားခဲ့တဲ့တန်ဃာတော်တွေဥဆောင်တဲ့လှုပ်ရှားမှုမှာဥဆောင်တန်ဃာတပါဖြစ်ခဲ့သူဥကံဘီယခေါ်ဥညင်ကြီးလွင်ပေါ်မှာဆက်ဆုပ်ထားတဲ့အမှုတွေအားလုံးကိုအာဏာပိုင်တွေကဒီကနေ့မှရုပ်သိမ်းပေးလိုက်ပြီးပြန်လွှတ်ပေးလိုက်ပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Jan Healy ပါဝင်ပြည်တွင်းပြည်ပလူ့အခွင့်အရေးလှုပ်ရှားသူတွေကပြန်လွှတ်ပေးဖို့တိုက်တွန်းနေတဲ့အချိန်မှာပဲအခုလိုပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။အကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်။
တရားမဝင်နေစမ်းဖြတ်ကျော်မှုပုံမှန်73နဲ့ပြီးခဲ့တဲ့ EB လကမန္တလေးတိုင်းမဟာအောင်မြေမြို့နယ်တရားရုံးကအလုံးနဲ့ထောင်ဒဏ်6လချမှတ်ခံရတဲ့ဦးကံဘီယခေါ်ဦးညီညီလွင်အပေါ်နောက်ထပ်တရားစွဲဆိုရတဲ့အမှုတွေကိုရုတ်သိမ်းပေးပြီးပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ဒီသတင်းမှတ်တမ်းမှာပဲရန်ကုန်တိုင်းဗဟန်းနဲ့တန်လျင်မြို့နယ်တရားရုံးတွေကနောက်ထပ်တရားစွဲဆိုရတဲ့ဖောက်ထွင်းမှုပုံမှန်454ပိုင်းနဲ့ကျူးလွန်မှုပုံမှန်448အကျိုးစီးပွားဖျက်ဆီးမှုပုံမှန်429ကိုရုပ်သိမ်းပြီးတရားမဝင်နေဆက်ဖြတ်ကျော်မှုနဲ့ကြားခံနေရတဲ့ထောင်ဒဏ်6လပြည့်တဲ့နေ့မှာပြန်လွှတ်ပေးလိုက်တာဖြစ်တဲ့အကြောင်းအကျိုးဆောင်ရှိနေဥရောပဆန်းအောင်ကပြောပါတယ
်ရှိုးဝါရောင်တွေကထွက်လာတဲ့တန်ဃာတော်အရှင်သူမြတ်ကြီးကတရင်သုံးမှုနေရာမရှိဘူးအဲ့လိုနေရာမရှိတော့ဥက္ကံဘီကဥဆောင်ပြီးတော့ဓာရီကိုတော့ဖွင့်တာအဲ့တော့ဖွင့်တဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီချိန်အဲ့ဒီကာလတုန်းကအမှုတွေပွင့်ပြီးတော့ထားခဲ့တယ်အတိမပေးဘူးဖမ်းလည်းမဖမ်းဘူးအခုကျမှ454 448 429ဆွဲလာတဲ့ဒီမှုတွေကိုမဟာအောင်မြေမျိုးနယ်တရားရုံးမှာလောက်က73တင်းနဲ့16လချလိုက်တာဒီနေ့ပြည့်တဲ့နေ့မှာရုတ်တရက်ဆိုသလိုရာစုကျင်တော်ဦးတွေပုံမှန်494အခုတော့ချင်းချက်မရှိလူပေးချင်းကိုခါရတာပါ494မှာဆိုထားတာကမြည်သည့်အစိုးရအမှုလိုက်ရှိနေကမဆိုရုံးဤသဘောတူညီချက်ကိုယူပြီးတော့ဆုံးဖြတ်ချက်မတည်မီဖြစ်စေဆွဲချက်မတည်မီနှုတ်သိမ်းခြင်းပြုနိုင်သည်အဲ့ဒီအခါမှာတည်ရှင်လွတ်ရမယ်လို့ဆိုထားပါတယ်ဆွဲချက်တည်ပြီးမှလွတ်တယ်ဆိုရင်တော့တရေသေးလွတ်ရမယ်တဲ့
တန်ဃာတော်တွေဥဆောင်တဲ့ရွှေဝါရောင်လှုပ်ရှားမှုအတွင်းချိတ်ပိတ်ခံရတဲ့ဗဟန်းနဲ့တန်လျင်မြို့နယ်တွေကဖုန်ကြီးကြောင်းနေတဲ့ကိုကိုယ်သဘောနဲ့ကိုချိုးဖောက်ဝင်ရောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒေသခံရဲတွေနဲ့အာဏာပိုင်တွေကတရေလိုလို့တရားဆွဲဆိုခဲ့ကြတာပါအခုအခါဒီအမှုတွေကိုပြန်လဲရုပ်သိမ်းပေးလိုက်တဲ့အပေါ်မှာတော့ရန်ကုန်မြို့အင်းစိန်ထောင်ကနေဒီကနေ့ပြန်လွတ်လာတဲ့ဦးကံဘီယာကအခုလိုပြောပါတယ
်အော်လွတ်ပြန်လာတော့မစ္စရန်ကြီးလီတို့ကအလုပ်လုပ်တယ်ဗျရန်ကြီးလီကမနေ့ကထောင်ထဲထိဝင်ဖို့လုပ်တာကျွန်တော်နဲ့မတွေ့ရဘူးဆိုတော့အဲ့မှာသူတို့ကကြိုးပြီးလွတ်ချလိုက်တာအမှန်ဒီနေ့လွတ်ဖို့မဟုတ်သေးဘူးသူတို့အဲတော်တော်ဝမ်းသာလဲပါဗျာအကူကြီးပေးကြတဲ့သူတွေဝိုင်းဝန်းပြီးတော့အလုပ်လုပ်ပေးကြတဲ့သူတွေအတွက်အဓိကတော့မြန်မာပြည်သူလူထုနဲ့ပြန်ပြီးတော့ထိတွေ့ခွင့်ရတာကိုကျွန်တော်တော်တော်ဝမ်းသာနေတယ်ကျွန်တော်ကြည်နုနေတာအဲ့ဒါကို
2009ခုနှစ်ရွှေဝါရောင်လှူရှားမှုနဲ့ဆက်နွယ်ပြီးထောင်ဒဏ်68နှစ်အပြည့်ပေးခံခဲ့ရတဲ့ဥက္ကံဘီယာဟာထောင်တွင်းနေထိုင်ခဲ့ရတဲ့အခြေအနေတွေကြောင့်စိတ်ပိုင်းဆိုင်ရာဝေဒနာတွေပါခံစားနေရတဲ့အတွက်ပြန်လှုပ်ပေးဖို့လဲပြည်ရင်းပြည်ပလူအခွင့်အရေးလှူရှားသူတွေကတောင်းဆိုခဲ့ကြတာပါမြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Jan Healy ဟာလည်းဥက္ကံဘီယာနဲ့တွေ့ဆုံဖို့ကြိုးစားခဲ့သေးတယ်လို့အကျိုးဆောင်ရှိနေဥရောပဆောင်ကပြောပါတယ်
။နိုင်ငံတကာပံ့ပိုးကူညီမှုရဲ့တော့ပြည်တွင်းမှာရှိတဲ့အင်အားစုတွေရဲ့ပြည်တော်စုရှိနေချုပ်တို့နဲ့အပါအဝင်တန်ရုံးနေတဲ့အကူအညီတွေအားလုံးနဲ့လူ့အခွင့်အရေးအစီအစဉ်တင်သွင်းသူ Miss Jan Healy တို့ရဲ့တောင်းရွက်ချက်တွေအခုလိုအပြီးပိုင်လူပေးခြင်းကိုခါရတာပါ
ဥကံမီယခေါ်ဥညင်ကြီးအောင်အခုနောက်ဆုံးထောင်ကပြန်လွတ်လာတဲ့အပေါ်မှာတော့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကလည်းကြိုးစားကြောင်း Facebook လူမှုကွန်ရက်စာမျက်နှာကတဆင့်သတင်းစကားပါခဲ့ပါလေခင်ဗျာ